American, Canada, Australia တို့နဲ့အတူဖိလစ်ပိုင်နိုင်ငံတို့ဟာနှစ်ရက်ကြာရေချောင်းနဲ့လေချောင်းဆိုင်ရာစီးရေလေ့ကျင့်မှုတွေကိုဒီကနေ့ဩဂုတ်လ9ရက်နေ့မှာစတင်ပြုလုပ်ကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုဆိုင်ရာကိစ္စတွေမှာဖိအားပေးလှုပ်ဆောင်လာနေချိန်မှာပဲဒီလိုပူးတွဲစီးရေလေ့ကျင့်မှုတွေပြုလုပ်လာတာလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့အထူးစီးပွားရေးရေပိုင်တဲ့ဇုန်တွေမှာပြုလုပ်သွားမယ့်ဒီပူးတွဲစီးရေလေ့ကျင့်မှုဟာအင်ဒိုပစိဖိတ်ဒေသအတွင်းလွတ်လပ်ပွင့်လင်းမှုရှိရေးနဲ့ဒေသရင်းနဲ့နိုင်ငံတကာတို့ရဲ့ပူးပေါင်းဆွမ်းအားတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်ဆိုတာကိုထပ်လောင်းပြသခြင်းဖြစ်ကြောင်းဒီစီးရေလေ့ကျင့်မှုမှာပါတဲ့၄နိုင်ငံကထိပ်တန်းစစ်ဘက်ဆိုင်ရာအရာရှိတွေကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းပေါ်ရန်လိုတဲ့လုပ်ရက်တွေလှုပ်ဆောင်လာနေတာကြောင့်အဲ့ဒီပြည်ပခါတွေတဲ့အမေရိကန်ပါဝင်လာမဲ့အရေးစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေချိန်မှာဒီလိုလေးနိုင်ငံပူးတွဲစီရေးလေ့ကျင့်မှုပြုလုပ်လာတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းကရေပိုင်းနဲ့အများစုကိုသူတို့ပိုင်ဆိုင်ကြောင်းတရုတ်ကပြောဆိုနေတဲ့ပေါ်နိုင်ငံတကာတရားရုံးကလည်းအခြေမြစ်မရှိတဲ့ပြောဆိုချက်အဖြစ်နဲ့ပယ်ချထားတဲ့ကြားကပဲတရုတ်တို့ကဒေတာရင်းနိုင်ငံတွေနဲ့ပိုင်ဆိုင်မှုကိစ္စတွေဆက်လက်အငင်းပွားနေတာဖြစ်ပါတယ်ရှင်။